ကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကဒီလကုန်မှကျင်းပဖို့ရည်မှန်းထားတဲ့ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရက်ကန့်သတ်မရှိရွှေ့ဆိုင်းလိုက်ပါတယ်။ဒီလိုရွှေ့ဆိုင်းလိုက်ပေမဲ့ AB လကုန်မှကျင်းပပွဲရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုတော့တက်ရောက်ဖို့ရှိနေတာပါ။ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေရွှေ့ဆိုင်းကြောင်းနဲ့ဘရက်မှာပြန်လည်ကျင်းပမယ်ဆိုတာမဆုံးဖြတ်ရသေးကြောင်းကို RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအောင်ခေကအခုလိုပြောပါတယ
်။ This is the coronavirus ရောဂါကြောင့်အဲ့ဒါကိုခဏရှင်းရတော့ပေါ့။ပေါ်ရဲ့တာရဲ့ပြည်ကြတော့မတည်သေးဘူးနော်မဆုံးဖြတ်ရသေးဘူးနော်။
အစိုးရတက်မတော် NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနည်းကြော်ကြာရက်ဆိုင်ထားခဲ့ရတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုတ်တအစည်းအဝေးကို AB လကုံပိုင်းမှာကျင်းပဖို့သဘောတူထားတာဖြစ်ပါတယ်။ RCSS အနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပပြည်ရင်လည်း27ရာစုပင်လုံးကိုပါဝင်တက်ရောက်ဖို့ရည်ရွယ်ထားကြောင်းဒုဗိုလ်မှူးကြီးဆိုင်းအောင်ခေကဆက်ပြောပါတယ်။
这种军队国家咯，有些么路没嘞？比如，俺们那些地啊，就专门来干嘛吧？咱不如嘛，多比如，有这些药能治好嘛？
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က COVID-19 ကိုကမ္ဘာ့ကပ်ရောဂါအဖြစ်သတ်မှတ်ကြေညာခဲ့တဲ့နောက်မြန်မာအစိုးရကလည်းလူစုလူဝေးမလုပ်ဖို့ထုတ်ပြန်ခဲ့တယ်လို့ဖျားပွဲရုပ်ရှင်ရုံနဲ့မူဂျိုကြောင့်စရာတွေကိုအေဘီလာကုန်အထိယာယီပိတ်သိမ်းဖို့ညွှန်ကြားထားတာဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကျင်းပရေးနဲ့ပတ်သက်လို့တော့အခုအချိန်အထိရက်အပြောင်းအလဲမရှိသေးဘူးလို့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခေါကာကပြောပါတယ်
။ဒါကပြီးလောက်ကုန်ပေါ့။ဒါလောက်ကုန်မှန်တော့တာ။ဒါပေမဲ့အလွန်ဟောကြုံဟောကမေလာသားပေါ့ဗျာ။ဒီပဲလောက်ကုန်ကကုန်ကနီးလောက်တယ်တော့ဒီဒီဗိုင်းရပ်စ်ရဲ့အခြေအနေကိုတော့ဒီနီကောမီလို့ယူဆတာပေါ့ဗျာ။အဲ့ဒါပြင်းထန်လာတယ်ဆိုရင်တော့ဒီတမရေးအိဆာကိုဦးစားပြန်ပေးရမှာပေါ့။အခုလည်းကြည့်တော့ဗမာလူကြီးတွေဆုံးပြတာမကြားသေးဘူးခင်ဗျာ။စောင့်ကြည့်တဲ့အခြေအနေပါပဲဖြစ်နေတာ။
လက်ရှိအချိန်ဒီမှာတော့ငြိမ်းချမ်းရေးညီလာခံဖြစ်မြောက်ရေးအတွက်လူနည်းနည်းနဲ့ကျင်းပနိုင်တဲ့တွစ်ဆုံဆွေးနွေးပွဲတွေဆက်လက်ကျင်းပနေပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အနေနဲ့ရပ်ဆိုင်းတာမရှိကြောင်းပြောပါတယ်။သိုးရနဲ့ကချင်းတအန်းပလောင်ကိုကန့်နဲ့ရခိုင်AA တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာတော့နှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးအတွက်ဖေဖော်ဝါရီလအတွင်းကျောင်းနိုင်ငံကူမင်းမြို့မှာဆွေးနွေးဖို့ရှိခဲ့ပေမဲ့ကျုံနိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ကြောင့်လူအများအပြားနာမကျန်းဖြစ်သေဆုံးတာတွေရှိခဲ့တဲ့နောက်တွစ်ဆုံဆွေးနွေးပွဲတွေကိုရပ်ဆိုင်ထားခဲ့ရပါတယ်။လောလောဆယ်မှာလည်းတွစ်ဆုံမဲ့နေရာမညီနိုင်နိုင်သေးတာကြောင့်ဆွေးနွေးပွဲကိုဆက်လက်မကျင်းပနိုင်သေးပါဘူး။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။